မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးဆောင်ရွက်စစ်ဆေးမှုယန်ဟီလီဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်ရာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်တည်ရှိစစ်ဆေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြင့်ရှင်းလင်းမှုတွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂကမကြာခင်ကပဲအစီရင်ခံစာထုတ်ပြန်ခဲ့တယ်လို့ဒီအခြေအနေတွေကိုစုံစမ်းလည်လာဖို့မစ္စယန်ဟီလီအခုလိုရောက်ရှိနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ကုလသမဂ္ဂအစီရင်ခံစာအပေါ်မှာတော့လက်တွေ့အခြေအနေထက်ချက်ကားမှုတွေရှိတယ်လို့ရခိုင်ရေးဖြည့်ရှင်းဆောင်ရွက်နေသူတွေကပြောပါတယ်ဆက်သွယ်မြင်းမြန်းထားတဲ့မကင်ဖြူထွေးကတင်ပြပေးပါမှရှင်
။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်စံစစ်ဆေးရေးမှူးမစ္စယန်ဟီလီဟာမြန်မာအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီလ20ရက်တနင်္လာနေ့ကနေစပြီးတော့၄ရက်ကြာခီးစဉ်ရောက်ရှိနေတာဖြစ်ပြီးမြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတွားရောက်လည်လာနေတာပါ။မနေ့ကတနင်္လာနေ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmoud Ali နဲ့ဒါကာမြို့တော်မှာတွေ့ဆုံပြီးရိုဟင်ဂျာမွတ်စလင်ရေးဆွေးနွေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့မှာတော့နေဆက်ကဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တာပါ။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေကနေမင်းရှင်းလင်းရေးဆောင်ရွက်ခဲ့တဲ့ပြီးခဲ့တဲ့လေးလအတွင်းရိုဟင်ဂျာမွတ်စလင်ကြီးရွာတွေမိရှုဖျက်ဆီးခံရတာဒေသခံတွေနှိပ်စက်ညှဉ်းပန်းခံရပြီးအမျိုးသမီးတွေမတရားပြုကျင့်ခံရတာစတဲ့လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ဆိုပြီးကုလသမဂ္ဂကပြင်းပြထန်ထန်ဆွဆွဲထားတာပါကုလသမဂ္ဂအစီအစဉ်ပြုစုတဲ့စုံစမ်းရေးမှုတွေအနေနဲ့အခင်းဖြစ်ပေါ်ရာဒေသတွေကိုတွားရောက်ပြီးစုံစမ်းဝင်ရခဲ့တာတော့မဟုတ်ပါဘူးအစိမ်းကစားပါအချက်လက်အားလုံးဒီပါဟာဘင်္ဂလားဒေ့ရှ်နေမြေတဲကမွတ်စလင်ဒုက္ခသည်စခန်းတွေမှာအခြေပြုပြီးတော့ရလာတဲ့အချက်လက်တွေဖြစ်ပါတယ်။ဒါကြောင့်လဲမစ္စယန်ဟီလီရဲ့ခီးစင်ဟာဒီလိုအခြေအနေတွေကိုလေ့လာစုံစမ်းမှုဖြစ်တယ်လို့ကုလသမဂ္ဂကတင်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ကုလသမဂ္ဂရဲ့အစိမ်းကစားနဲ့ပတ်သက်လို့တော့လက်တွေ့အခြေအနေထက်ချက်ကားမှုတွေရှိနေတာကိုတွေ့ရတယ်လို့ရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်
။ကျွန်တော်တို့ရဲ့စစ်ဆေးသူရှိချက်ကဟိုခိုင်ပါတယ်မှန်ကန်တယ်လို့ယုံကြည်ပါတယ်။ကျွန်တော်တို့ကဘုဒ္ဓဘုမဖုံးနေဖြစ်နေတာမဟုတ်ပါဘူး။အစာဆွေးပေးနေတာလည်းမဟုတ်ပါဘူး။ကျွန်တော်တို့ကအမှန်တရားကိုဟိုလုပ်နေတာပါ။အမှန်တရားကိုပြောနေတာပါ။ဆွဆွဲလို့ရနိုင်တဲ့အနေထားပေါ့လေ။ဟိုသတင်းအစအနလေးတော့မှကျွန်တော်တို့မရခဲ့ပါဘူး။ဟိုတဲ့ပေါ့နည်းနည်းဟိုရှာဖွေစစ်ဆေးခြင်းမှာအင်းဒီပြပြစေတဲ့အပြည့်အမျိုးလေးတွေပါလေးတွေဒါလေးတွေတော့ရှိခဲ့တာကျွန်တော်တို့ဟိုတွေ့ရပါတယ်အဲဒါပေမဲ့လည်းဟိုမှာဟိုဆွဆွဲထားတဲ့အတိုင်းအရင်ကရောပုံကြီးချက်ထားတဲ့အနေထားလို့ကျွန်တော်အနေနဲ့တော့ဒီတိုင်းမဲ့မြင်ပါတယ်
စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်တွေကိုနောက်ပိုင်းမှာတိတ်ဆိတ်ထုတ်ပြန်မှာဖြစ်ပြီးတော့လောလောဆယ်ကတော့စုံစမ်းစစ်ဆေးနေတာတွေမပြည့်ပြတ်သေးဘူးလို့လည်းဦးအောင်ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေရဲ့အထိသွားရောက်ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးရီလွင်ကလည်းသူ့ရဲ့လေ့လာချက်တွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ကျွန်တော်တို့ကတော့အထက်လက်သွားစုံစမ်းလာရင်ပြောတာလေးကိုနားထောင်ရဆက်မယ်။ဒီ verify လုပ်ဖို့အတွက်ကျွန်တော်တို့မှာကဘာခေါ်လဲဆို facility လည်းမရှိဘူးဗျ။သူတို့ပြောတာနားထောင်ရတာပဲလေ။အဲ့တော့သူတို့ပြောတာနားထောင်တဲ့အပေါ်မှာဟိုဖြစ်နိုင်လောက်ချေရှိတဲ့ case ရှိတယ်။အချို့ဟာလေးတွေမှာကတော့နည်းနည်းလေးဟိုသူတို့ချက်ကားပြီးပြောတယ်လို့ကျွန်တော်တို့ယူဆရတဲ့အချက်လက်တွေလည်းရှိတယ်။သို့တော့ဟိုအကြမ်းင်းအဖြစ်ပြောနိုင်တာတော့တစုံတစ်ခုဟိုကျွန်တော်တို့ဟိုဘာခေါ်မလဲဒီဖြစ်စဉ်တွေမှာဟိုလုံးလုံးကျွံ့ကျွံ့ဖြစ်ခဲ့တဲ့ဟိုလက္ခဏာလေးတွေတော့ရှိပုံရတယ်။ရတဲ့အတွက်ကြောင့်တို့ဒီဘက်ကိုဦးပြောင်းလာတယ်လေ။အခုဒီမြန်မာနိုင်ငံအစိုးရဘက်ကလည်းပဲတို့ဘာတွေပြန်စစ်မယ်ဆိုပြီးတော့ကျွန်တော်ပြန်စစ်နေတာလေးရှိတယ်ပြတဲ့အချက်ကပြီးတော့တမတော်ကလည်းသက်သက်အဖွဲ့တစ်ဖွဲ့ဖွဲ့တယ်ကျွန်တော်တို့ PDA ကရဲနဲ့ immigration ကလည်းသက်သက်အဖွဲ့တစ်ဖွဲ့ဖွဲ့ပြီးတော့ပြန်စစ်မယ်ဆိုတဲ့သဘောတည်းလုံးဝငင်းဆန်ပြစ်လာမဟုတ်ဘဲနဲ့ပြန်စစ်မယ်ဆိုတဲ့ဟိုသဘောလေးတစ်ခုကိုတော့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့လိုစစ်ဆေးပြီးတော့သူတို့ထုတ်ပြန်တဲ့ဟိုထုတ်ပြန်ချက်ပေါ်မှာပဲကျွန်တော်တို့ကတော့ဟိုသုံးသပ်တာပို့ပြီးတရားမျှတမယ်လို့ထင်ပါတယ်
လောလလလထွက်ပြေးလာတဲ့သူတွေဘယ်နှယောက်ရှိရဲဆိုတာကိုသူအနေနဲ့မပြောနိုင်ပေမဲ့လို့သူတွေ့ခဲ့ရတဲ့ဒုက္ခတွေအများပြားရှိပြီးတော့အဲ့ဒီသူတွေဟာမြမပီကလာတဲ့သူတွေဖြစ်တယ်ဆိုတာကိုတော့သူတို့နဲ့စကားပြောပြီးတဲ့အချိန်မှာအတည်ပြုလို့ရတယ်လို့ဦးရီလွင်ကပြောပါတယ်။ကုလသမဂ္ဂအထူးဆုံးစံစစ်ဆေးရေးမှူးမစ္စယန်ဟီလီကတော့ဒီလ20ရက်နေ့ကနေ23ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေမှာဖြစ်ပြီးတော့ဒီခီးစဉ်ကနေရရှိလာတဲ့ရှာဖွေတွေ့ရှိချက်တွေကိုလာမယ့်မတ်လ23ရက်နေ့စရဲကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်မှအစီအခံစာတင်သွင်းမှာဖြစ်ပါရရှင်